နှစ်ဖက်တိုက်ပွဲတွေအပြင်းထန်ဖြစ်နေချိန်မှာပဲတရုတ်ရဲ့ဂျားဝင်ညှိနှိုင်းမှုကြောင့်မနေ့ကြာတာပတိနေ့ကတရုတ်မြန်မာနယ်စပ်မှာ KIO နဲ့မြန်မာစစ်တပ်ကြားနှစ်ဖက်ဆွေးနွေးမှုတွေဖြစ်လာပါတယ်။ဒါပေမဲ့လည်းတရုတ်ရဲ့ဖိအားကိုမြန်မာစစ်တပ်ကလက်ခံပါမလားဆိုတာကတော့တန်တရားဖြစ်မိကြောင်းကချင်လူထုခေါင်းဆောင်တွေဘက်ကဆိုပါတယ်။ဆက်ပြီးတော့အကြောင်းစုံကိုနားဆင်ပါ
။ကချင်လူလက်ရေးအဖွဲ့ KIO ပိုင်းနဲ့ပရင်ထွက်ရှိတဲ့တနိုင်းဒေသဘက်မှာမြမစစ်တပ်ကပြည်ခဲ့တဲ့ရက်ပိုင်းအတွင်းလေရင်နဲ့ဘုံကျဲတိုက်ခိုက်ပြီးနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေပြုလုပ်ခဲ့တာပါရက်ပိုင်းအတွင်းဒုက္ခသည်ထောင်ထဲချီပြီးဘေးလွရာကိုထွက်ပြေးခဲ့ကြရသလိုအများစုဟာပရင်တူဖော်ရေးလုပ်ငန်းတွေလုပ်တဲ့နေရာတွေမှာလုက္ကိုင်နေကြသူတွေဖြစ်ပြီးတိုက်ပွဲတွေဖြစ်တဲ့နေရာမှာတင်ပိတ်မိနေဆဲဖြစ်တယ်လို့ကချင်ဒုက္ခသည်ကူညီရေးအဖွဲ့တွေက VOA ကိုပြောပါတယ်နှစ်ဖက်တိုက်ပွဲပြင်းထန်နေချိန်တရုတ်အစိုးရရဲ့ဂျားဝင်ညှိနှိုင်းမှုကြောင့် February 1ရက်နေ့ကတရုတ်မြန်မာနယ်စပ်ရွန်းနံပြည်နယ်ဒယ်လီမှာ KIO နဲ့မြန်မာစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လာဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့နဲ့တပ်မတော်ကာကွယ်ရေးဌာနဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်ဦးဆောင်နဲ့တပ်မတော်ကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံခဲ့ကြောင်းကချင်သတင်းဌာနကဖော်ပြခဲ့ပါတယ်။ဆွေးနွေးပွဲရလနဲ့ပတ်သက်လို့နှစ်ဖက်လုံးကတရားဝင်ထုတ်ဖော်ပြောကြားခြင်းမရှိသေးပါဘူး။ဆွေးနွေးပွဲလို့လဲတိုက်ပွဲတွေဖြစ်နေတာကြောင့်မျှော်လင့်ချက်တိတ်မရှိပေမဲ့ဒီတစ်ခေါက်နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးမှုကတော့ထူးခြားတယ်လို့မြင်ကြောင်းကချင်စစ်ပြေးဒုက္ခသည်ကူညီကယ်ဆယ်ရေးအဖွဲ့ပြောခွင့်ရဆရာဦးနော်တောင်က VOE ကိုပြောပါရစေ။အ
မေကလည်းဆိုတီဆိုဆွေးနွေးရဲ့အချက်ပြတော့သူတို့လုံနေပေမဲ့လည်းဒီဘက်မှာဆိုလို့ရှိရင်တော့တိုက်ပွဲကြီးကတော့ဥမာဖြစ်နေတဲ့အမျိုးကြီးကတော့ရှိရတော့အဲ့မဲ့ဒီညဒီကတော့ဒီကနေလေဒီသူအဖြစ်ပဲတည်ဆုံနေဆိုတော့အဲနည်းနည်းထူရှာမှုရှိလာမလားဆိုတော့ကျွန်တော်တို့တော့မျှော်လင့်ချက်ပြရတော့ရှိတာပေါ့ဒီကိုယ်တိုင်းကျွန်တော်ကအဲနေဆက်ပြတင်လုံးလေးပါလေခေါ်ပြီးဆိုလို့ရှိရင်တကယ်ကတိုက်ပွဲကြီးပါလေပြင်းထန်လာတာဟာဒီတိုက်ပွဲကြီးအနေနဲ့ရှင်းလင်းရေးဆိုပြီးမှကောင်းတင်တပ်ပြီးမှကျွန်တော်ဒါအစီအရေးဖြစ်အားပေးတာဒီပါရတော့ရှိနေတာတွေ့ရပါတယ်ခင်ဗျာ
အဲ့တော့အခုတရုတ်ဘက်ကဂျားဝင်ပြီးတော့ညှိနှိုင်းဆောင်ရွက်ပေးနေတဲ့အနေအထားပေါ့အဲ့ဒီမှာကချင်ခေါင်းဆောင်တွေရောမြန်မာစစ်တပ်ကိုရောနှစ်ဖက်စလုံးကိုတိတိယောက်ဖိအားပေးနိုင်မယ်လို့ရောထင်လားဘယ်လိုမြင်လဲရှင
်တရုတ်ကနိုင်ပြီပြင်မဲ့လေကျွန်တော်တို့ကဒီဘက်ကသူနာကမ္မတော်နဲ့လက်နာမှုရှိနေဆိုတော့အထီးရောက်မှုရှိနေခင်ဗျာဒီညှိနှိုင်းပြင်မဲ့လေကျွန်တော်လက်တွေ့ပိုင်းမှာသူတို့ဒါလက်နာမှုမရှိဘူးဆိုလို့ရှိရင်တော့ဒါညီနိုင်ပြီးမယ်လေအတိအမှအစီအစဉ်လို့ရှိရတဲ့တော့အစီအမပြေနိုင်ဘူးလို့ထင်တယ်။တို့မတတ်မတော်တော့ဒါတို့လုပ်ရှင်းလင်းနေရတော့ဆက်ပြီးတော့လုပ်သွားမယ်လို့ကျွန်တော်အနေနဲ့အဲ့လိုကညီပါ
။အခုလိုဆွေးနွေးပွဲတွေလုပ်တိုင်းမြန်မာစစ်တပ်ဘက်ကစီးရေးအရှိန်မြင့်တဲ့နီးဗျူဟာကတော့အပြူသဘောမဆောင်ကြောင်း American ပြည်ထောင်စုအခြေစိုက်ကချင် Alliance ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌကမ်ဆန်းက VOA ကိုပြောပါတယ
်။ဒီလိုတွေ့တဲ့အခြေအနေတိုင်းမှာစီရအရာဖြာပြီးပေးမှုတွေကတော့တကယ်ကိုအတုံးမကြောက်ဘောနော်စစ်တပ်ကနေပြီးတော့စီရရဖြာပေးရကျွန်တော်တို့ဒီ27ပြည်လုံး300တို့မျိုးပဲအခုပြောဒီလိုပါပဲကျွန်တော်ရဲ့ခေါင်းဆောင်နဲ့တွေ့ပြအချိန်မှာစီရရတင်းချတာတို့အဲဒီပြည်သူတို့ချိန်ချောက်တာမျိုးတွေဖြစ်နေပြင်းပြပါပဲ။ဒါတွေကတော့မကောင်းပါဘူး
။ဒါကြောင့်လည်းမြန်မာစစ်တပ်အပေါ်နိုင်ငံတကာဖိအားတွေပို့ပြီးရရှိအောင်ဆောင်ရွက်နေကြောင်းသူကအခုလိုပြောပါတယ်။
အရင်ရှင်းပါရဲကျွန်တော်ကတော့အခုဒီဖြစ်နေတဲ့ဖြစ်တဲ့နေရာကိစ္စတွေကိုနိုင်ငံတကာခေါင်းဆောင်နဲ့ကျွန်တော်အမေရိကန်နိုင်ငံရဲ့ဆိုရတွေကိုအဲကျွန်တော်အဖြစ်ပြက်တွေကအကုန်လုံးကျွန်တော်ရရှင်းပြတဲ့အခြေအနေကျွန်တော်လုပ်နေပါတယ်နောက်တစ်ခုကတော့ကျွန်တော်ကနေပြီးတော့အခုဖြစ်ဆိုရတက်ကနေပြီးတော့ကျူးလွန်ခဲ့တဲ့ပြစ်မှုတွေပေါ့နော်ဒီလူစုတွေပြစ်မှတ်ထားမှပြစ်ခတ်တာမျိုးတွေဟာရီကကျွန်တော်အကုန်လုံးရင်းနဲ့အကုန်လုံးအဖြစ်ပြက်အကုန်လုံးကျွန်တော်တိတိကျကျရေးဖတ်ထားပါတယ်
မြန်မာတက်မတော်နဲ့ KIA ကြားဇန်နဝါရီလ22ရက်နေ့ကစတင်ပြီးကချင်ပြည်နယ်စွန်ပရာဘုံမြို့နယ်တနိုင်းမြို့နယ်မှာတိုက်ပွဲစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်ဇန်နဝါရီလ26-29မှာမြန်မာစစ်တပ်ဘက်ကစစ်ပြေးဒုက္ခသည်တွေရှိတဲ့နေရာဘက်လေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်အရက်သား5ဦးသေဆုံးပြီး10ဦးကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်အရက်သားတွေရဲ့ထိခိုက်သေဆုံးမှုနှုန်းဟာတိုးလာပွဲရှိကြောင်းကချင်ဒုက္ခသည်ကူညီရေးအဖွဲ့တွေကတတိပေးပြောကြားထားပါတယ်ရှင်